ယူကရိန်းစစ်တပ်မှလက်ရှိအသုံးချနေတဲ့ drone ယာဉ်တွေဟာ2023ခုနှစ်ကတည်းကသုံးဆဒေါ်လာတယ်လို့ယူကရိန်းထိပ်တန်းတပ်မတော်ကကပြောပါတယ်ရုရှားရဲ့ကျူးကျော်တိုက်ခတ်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းတပ်ဖွဲ့တွေမှာမောင်းသူမဲ့ယာဉ်တွေကိုလည်းပုံမတွုံးမြင့်အသုံးပြုလာတာဖြစ်ပါတယ်ယူကရိန်း drone တပ်ဖွဲ့ဗိုလ်မှူးကြီး Vadim Sukharivsky ကဒီနေ့လမ်းတွေဆက်ပြီးတော့တိုးတက်လာမယ်လို့ပြောပါတယ်ရုရှားရဲ့ကျူးကျော်တိုက်ခတ်မှုနဲ့26လအနီးပါကြုံနေရတဲ့ယူကရိန်းတပ်ဖွဲ့တွေကသူတို့ထက်ပုံမအားကြီးမားပြီးတော့ငွေကြေးအားပို့ပြီးတော့တောင်းတင်တဲ့ရုရှားတပ်တွေကိုတံပြန်တိုက်ခိုက်နေအောင်လို့ပြည်ရင်းထုတ်လက်နက်တွေကိုနှီးပညာသစ်တွေနဲ့အရှိန်မြှင့်ထုတ်လုပ်ဖို့ကြိုးပမ်းနေတာပါယူကရိန်းနိုင်ငံထုတ်မောင်းသူမဲ့ရင်းနှွယ်ဖြစ်တဲ့ကုန်းချောင်း၊ရေချောင်းနဲ့လေချောင်းအပြင်အီလက်ထရောနစ်စစ်ဆင်ရေးစနစ်နဲ့တန်ချက်ကရင်းနှွယ်ကိုခင်းကျင်းပြတ်ထားတဲ့စနစ်တွေကပြပွဲတစ်ခုမှာပူမူကြီးဆူကာရစ်စကီကအဲ့ဒီလိုပြောဆိုခဲ့တာဖြစ်ပါတယ်ယူကရိန်းစစ်တပ်မှအုံပြုနေတဲ့69ရာခိုင်နှုန်းသော drone ယာဉ်တွေကပြည်တွင်းထုတ်တွေဖြစ်တယ်လို့လည်းပြောပါရယ်ယူကရိန်းကလက်နက်အင်အားလှူရင်အာရုံနဲ့လာတဲ့အတွက်ရှေ့တန်းစစ်မှန်နာတွေမှာရုရှားတပ်တွေဖက်ကအသာစီရလာနေတာလည်းဖြစ်ပါတယ်